ပြောင်ဆုံးနေစေမောင်နှောမျိုးနဲ့ကွာဆောင်ချေးရွာကဘင်္ဂလီယာအိမ်မှုကိုတရွာတဲ့နေသူတွေကဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်လို့လက်ရှိချိန်မှာကောက်ချက်ချထားပေမဲ့အခုချိန်ထိတော့တေချာတိကျတဲ့အဖြစ်မရသေးဘူးလို့မောင်တော်နေကြားဆောင်တက်ကပြောပါတယ်လက်ရှိချိန်မှာတော့မောင်တော်မျိုးလုံခြုံရေးပိုင်းနဲ့ပတ်သက်ပြီးမေးခွန်းထုတ်နေရစေလို့ဒေသခံတွေကပြောပါတယ်မောင်တော်မျိုးပေါ်မှာတော့အစ္စလမ်ဘာသာဝင်တွေနဲ့ရခိုင်ဒေသခံတွေကြားတန်လျာစိုးရိမ်စိတ်တွေကြီးထွားနေတာကြောင့်အကြောက်တရားတွေနဲ့နေထိုင်နေရတယ်လို့နိုင်ငံတကာဘက်ကတုံ့သက်ပြောဆိုနေပေမဲ့ဒေသရင်းကအစ္စလမ်ဘာသာဝင်တွေကတော့နိုင်ငံတကာရဲ့ထောက်ပြမှုကမှားနေတယ်လို့ပြောပါတယ်တည်င်းအပြည့်အစုံကိုအမေခတည်င်းပေးပို့ထားပါတယ်ရှင
်ဒီဇင်ဘာ29ရက်ညနေပိုင်းကပျောက်ဆုံးနေတဲ့ဂွားဆောင်ကြီးရွာကအစ္စလမ်ဘာသာဝင်ယာအိမ်မှုအန္နာမူလာဆိုသူကိုဒီကနေ့ထိရှာဖွေနိုင်ခြင်းမရှိသေးဘဲပျောက်ဆုံးနေစေဖြစ်ပါတယ်အတိုင်းမင်ငံရုံးရဲ့တည်င်းထုတ်ပြန်ချက်မှာတော့အန္နာမူလာကိုဒေါက်တာလက်နက်တွေကင်ဆောင်ထားတဲ့လူ6ဦးကဝိုင်းဝန်းရိုက်နှက်ပြီးရွာရှေ့ဘက်မှာရှိနေတဲ့မေယူတောင်ကျောစီကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တည်င်းထုတ်ပြန်ထားပါတယ်လက်ရှိချိန်မှာတော့သူပျောက်ဆုံးမှုနဲ့ပတ်သက်ပြီးနေကြားဆောင်တက်ကရဲမှူးကြီးတက်နိုင်ကအခုလိုပြောပြပါတယ်
ဟုတ်တာစီစစ်နေတော့မဲ့တက်နဲ့ပေါင်းပြီးတော့ကျွန်တော်တို့အဲဒီဟုတ်တာဟိုခေါ်သွားခံရတဲ့သူ့မိသားစုဝင်လေဒီလိုရှိရင်အဲဒီရွာမှာစီစစ်တဲ့အချိန်မှာအဲဒီဟိုပျောက်နေတဲ့လူတွေရှိတယ်ပျောက်နေတဲ့လူကသူတို့ခေါ်သွားတဲ့သူကြီးတန်လေးရှိတဲ့လူတွေပေါ့စီစစ်နေတော့မှာဟာအကြမ်းမြင့်မှန်းလာတော့၄-၅ယောက်လောက်ရှိတယ်၅-၅ယောက်လောက်ကခေါ်သွားတဲ့သူကအဲ့လိုအကြမ်းမြင့်တုံတက်လေးရတယ်အဲဒီဟာကတော့စီစစ်နေတော့
မတီးမငိမ့်အခြေအနေတွေနဲ့ကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မောင်တော်ဒေသရဲ့လက်တလောအခြေအနေမှာတော့အစ္စလမ်ဘာသာဝင်မု슬လင်အတိုင်းအဝိုင်းကလူအချို့ဖမ်းဆီးခေါ်ဆောင်ခံရတာတွေအသက်ခံရတာတွေရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းကသတင်းမီဒီယာတွေရဲ့မေးမြန်းမှုကိုဖြေကြားပေးခဲ့တဲ့အစ္စလမ်ဘာသာဝင်တဦးအပြင်ရက်ွက်ကျေးရွာအုပ်ချုပ်ရေးတာဝန်ယူထားတဲ့အခြားအစ္စလမ်ဘာသာဝင်တဦးစုစုပေါင်း2ဦးအသက်ခံခဲ့ရတာတွေရှိပါတယ်လက်ရှိအချိန်ထိဒီတေဆုံးမှုတွေကဘယ်သူလက်ချက်လဲဆိုတာမသိရသေးဘဲစုံစမ်းနေသေးတာရှိတယ်လို့ရဲမှူးကြီးတက်နိုင်ကပြောပါတယ်မောင်နှောဒေသမှာလုံခြုံရေးတပ်တွေတင်းတင်းကြပ်ကြပ်စောင့်ကြည့်နေပေမဲ့မွတ်စလင်ကျေးရွာတွေမှာဘယ်သူကအကြမ်းဖက်သမားလဲဆိုတာသိဖို့ခက်ခဲနေတယ်လို့အစိုးရတပ်တွေတာဝန်ရှိသူတွေနဲ့ဒေသခံရွာသားတွေပူးပေါင်းဆောင်ရွက်လို့မရအောင်ပူးပေါင်းဆောင်ရွက်သူတိုင်းကိုအကြမ်းဖက်သမားတွေကတပ်ဖြတ်တာတွေလှုပ်ဆောင်နေတယ်လို့ရဲတပ်ဖွဲ့ကတုံ့တက်ထားပါတယ်လက်ရှိမောင်နှောမျိုးပေါ်မှာတော့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးနဲ့ပတ်သက်ပြီးတာဝန်ရှိသူတွေရဲ့ကာကွယ်မှုပိုင်းကမေးခွန်းထုတ်เสียရှိနေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ဒေသခံတဦးဖြစ်တဲ့ဦးခင်မောင်တန်းကတော့ပြည်သူတွေရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးအခုလိုပြောပြခဲ့ပါတယ်
လေဒီမှာဘယ်လိုလဲတက်ခါရတာလားအဲ့လိုပေါ့သူတို့ချင်းချင်းအဲ့လိုအစိုးရကိုအတင်းပေးလို့တက်တာများပါလေ
။ဟောလောလောဆယ်ကတော့ကျွန်တော်တို့လုံချော်ရဲ့နေရာကတော့သူတို့ချထားတာလည်းမလုံချုံပဲပဲဟိုဘာမှမဖြစ်တော့လေအဲ့လိုပေါ့ဒီကြလာပြီကျွန်တော်တို့တကြည်တကြည်လာဆိုတော့အဲ့ဒီလောက်ချင်းနေတဲ့လုံချုံမှုတော့မရှိပါဘူးကျွန်တော်တို့
မောင်နှောမျိုးပေါ်မှာအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်ဒေသခံတွေကြားမှာတန်တရာစိုးရိမ်စိတ်တွေကြီးထွားနေတာကြောင့်အကြောက်တရားနဲ့နေထိုင်နေရတယ်လို့နိုင်ငံတကာဘက်ကတုံ့တက်ပြောဆိုမှုတွေရှိနေပေမဲ့ဒေသတွင်းနေထိုင်နေတဲ့အစ္စလမ်ဘာသာဝင်တွေဘက်ကတော့နိုင်ငံတကာရဲ့ထောက်ပြမှုတွေဟာမှားယွင်းနေတယ်လို့ပြောဆိုလိုက်ပါတယ်။မောင်နှောမျိုးပေါ်မှာနေထိုင်နေတဲ့အစ္စလမ်ဘာသာဝင်တဦးကတော့လက်ရှိအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်ဒေသခံတွေကြားဆက်ဆံရေးအပေါ်ခုလိုပြောဆိုသွားပါတယ်
ကျွန်တော်ကကျွန်တော်ပြောနေတာဘယ်ငယ်လေးမဟုတ်ကျွန်တော်တို့အရင်ကကျွန်တော်မွတ်စလင်ပါအခုကျွန်တော်ကမောင်တော်မျိုးအမေဘော်ဒီနောက်ကစစ်တီလိုက်ရောဆိုရင်မြို့မကင်ရင်လည်းရောဆိုရင်မြို့အဝင်ဝက်မြို့အဝင်အဝင်မှာရွာတွေရှိတယ်အဲ့ရွာကကျွန်တော်ကခုနကတော့ဖုန်းကိုက်တဲ့လူကဗုဒ္ဓဘာသာရခိုင်မျိုးပေါ့နော်အဲကျွန်တော်ကစလင်ပါသားဝင်အခုကဒီလဲကဒီကနားလို့ကိုကျွန်တော်ရဲ့ရက်ကတော့ရောက်လာတာကျွန်တော်တို့ခုကချင်းချင်းနေနေပါတယ်ချင်းချင်းနေတယ်ဆိုတော့အေးချမ်းပါတယ်အေးချမ်းပါတယ်ဆိုတော့ကျွန်တော်တို့အရင်ရင်းနဲ့အရင်ရင်းကတည်းကကျွန်တော်တူနေကြတဲ့လူတွေပါကျွန်တော်တို့အခုကျွန်တော်မျိုးပေါ်မှာနေပိုင်းကကိစ္စတွေကိုတော့ကျွန်တော်တို့မကြည့်ဘူးနော်။လောကကြီးမျိုးပေါ်မှာအခုကျွန်တော်ညီကိုချင်းလို့ကျွန်တော်နေနေရတယ်။အခုတကြောက်လာတဲ့ဗုဒ္ဓဘာသာတခါမျိုးတည်းကျွန်တော်တို့လည်းဒီမှာလက်ကိုရတာပါ။အခုနေပိုင်းပြဿနာတွေကိုလုံလုံဆက်တာတွေသူတာတွေကျွန်တော်တို့လောလောဆယ်ကျွန်တော်ဘာမှမကြားဘူး။အဲ့ဒါမှန်ပါ။လုံခေးပဲလေလုံခေးပဲကောင်းပါလေ။ပြင်းနေနေပါလေခုက။
လက်ရှိချိန်မှာတော့ပြီးခဲ့တဲ့ရက်ပိုင်းကပြန့်နှံ့ခဲ့တဲ့ရခိုင်ပြည်နယ်တွင်ဒေသခံအချို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်အချို့ကရိုက်နှက်စစ်ဆေးနေတဲ့ဗီဒီယိုမှာပါဝင်နေတဲ့ရဲရာရှိတွေနဲ့တပ်ဖွဲ့ဝင်တွေရဲ့အမိစင်ရင်းတွေကိုနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီပြင်ဒီဖြစ်ရက်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖော်ထုတ်နေစေပါ။စစ်ဆေးပြီးမှလည်းနိုင်ငံတော်အတိုင်ပင်ခံရုံးဘက်ကပဲဒါနဲ့ပတ်သက်ပြီးသတင်းထုတ်ပြန်သွားမှာဖြစ်ပါတယ်ရှင်။